လပိုင်နိုင်ငံမနီလာမြို့တော်မှာနိုင်ငံတော်အတိုင်းအခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုဒီကနေ့တီးတန့်တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးရမုံဝေးပေးအပ်မဲ့ကိစ္စတွေဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်းအခံရုံးသတင်းထုတ်ပြန်ပါတယ်။ဂျပန်ကပေးအပ်မဲ့ကူညီရေးထက်မှာတော့ရန်ကုန်မြို့ဖွံ့ဖြိုးတိုးတက်ရေးနဲ့တရုတ်ပို့ဆောင်ရေးကဏ္ဍ၊ရက်စင်းနေရရှိရေး၊ရှင်ကုန်မန္တလေးရထားလမ်းဖောက်လုပ်ရေး၊လေယာဉ်ဆက်ပြေးရေးကဏ္ဍဝင်ငွေတိုးတက်ရေး၊အသေးစားနဲ့အလက်စားချေငွေပေးရေး၊ဆိုင်းရနာဒေတာများဖွံ့ဖြိုးတိုးတက်မှုကူညီထောက်ပံ့ရေးအတွက်ဂျပန်ရန်ငွေ1.3ဘီလီယံအကူအညီပေးမဲ့ကိစ္စလည်းပါပါတယ်။ရှီခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတောအောင်ဆန်းစုကြည်ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံကူညီပေးတော့မှာဖြစ်ပြီးလမ်းဖောက်လုပ်ရေး၊ရက်စစ်ပစ္စည်းထုတ်လုပ်ရေးအတွက်ဂျပန်ရန်1.5ဘီလီယံထောက်ပံ့ရေးကိစ္စနောက်ရတဖွဲ့ဝင်တွေကိုတင်နန်းပီးရီတွေကိုလည်းဆွေးနွေးခဲ့ကြောင်းနိုင်ငံတော်အတိုင်းအခံရုံးကဖော်ပြပါရယ်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့နိုင်ငံတော်အတိုင်းအခံပုဂ္ဂိုလ်ရဲ့ဒီကနေ့တွေ့ဆုံပွဲမှာတော့နိုင်ငံခြားရေးဝန်ကြီးဌာနတူဝန်ကြီးဦးကျော်တင်လဲတက်ရောက်ခဲ့ပါရယ်